မင်္ဂလာပါရှင်ဒီကနေ့ကျမတို့ဆက်သွယ်မေးမြန်းမယ့်သူကတော့တီထောင်စုလွှတ်တော်ကိုစားပြုကော်မတီအဖွဲ့ဝင်ပေါ့နော် NLD ရဲ့ရန်ကင်းပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါ်စင်မောင်ဖြစ်ပါတယ်ရှင်အဲ့တော့အခုမက်ဆစ်မောင်တို့ဒီတီထောင်စုလွှတ်တော်ကိုစားပြုကော်မတီကနေပြီးတော့ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်အမတ်တွေနောက်တန်အရာရှိတွေပေါ့နော်အထူးသဖြင့်ကုလသမဂ္ဂမှာဒီမြန်မာနိုင်ငံကိုစားပြုနေတဲ့တန်အမတ်တွေအနေနဲ့အခုတီထောင်စုလွှတ်တော်ကိုစားပြုကော်မတီကိုတာဝန်ခံဖို့ပေါ့နော်ပန်ကြားလွှာကိုထုတ်ပြန်လိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီမှာတောက်ကြနေကကျင်းပသွားတဲ့အစည်းအဝေးမှာတော့ကလည်းဒီမြန်မာတန်အမတ်ဒီဦးမြင့်သူကနေပြီးတော့ပေါ့နော်သူပြောသွားတဲ့အချက်တွေဟာအာမြန်မာနိုင်ငံကိုကိုယ်စားမပြုတဲ့အပြင်ကိုအခုဆက်အာဏာသိမ်းလိုက်တဲ့ဒီစစ်ကောင်စီကိုပဲကိုယ်စားပြုပြောသွားတယ်ဆိုတာမျိုးလဲဒီထုတ်ပြန်ချက်ထဲမှာထောက်ပြထားတယ်ဆိုတော့အခုလိုဒီထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကနေဒီမြန်မာအသံအမှတ်တွေကိုပန်ကြားလွှာပေါ့နော်ထုတ်ပြန်ရတဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေဘယ်လိုရှိလာမလဲရှင့်
ပထမဆုံးပြောချင်တာကကျွန်တော်တို့ဒီထောင်စုလွှတ်တော်ကိုယ်စားပြုကော်မတီဒီမြန်မာနိုင်ငံရဲ့အခုလက်ရှိအခြေအနေမှာပြည်သူလူထုကနေပြီးတော့ဓာတ်ရိုက်သူတို့ရဲ့လွတ်လပ်တဲ့စိတ်သဘောထားတွေကနေဆင်ပေါ့နော်ဓာတ်ရိုက်နဲပေးပြီးတော့ရွေးကောက်တင်မြှောက်ခံထားတဲ့ပြည်အောင်စုလွတ်တော်ကိုယ်စားလှယ်300ကျော်နဲ့နော်ရဲ့ mandate နဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်တယ်။အဲ့တော့ဒီအထောက်အချာအာဏာကပြည်သူလူထုထံကနေပြီးတော့ဆင်းသက်တယ်ဆိုတဲ့အခြေခံသဘောတရားအရာဒါကျွန်တော်တို့ဒီပြည်သူလူထုကိုကိုယ်စားပြုပြီးတော့ပြောနေတာဖြစ်တယ်။ဆိုတော့ဒါကြောင့်မို့လို့အခုဒီဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့အာဏာသိမ်းစစ်ကောင်စီကြီးရွေးကောက်တင်မြှောက်ခံထားရတဲ့အစိုးရစီကနေပြီးတော့သူတို့မကြာခဏကိုးကားနေတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါအရေးပေါ်ဒီအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေနဲ့မညီညွတ်ဘဲနဲ့ unconstitutionally ပေါ့နော်မညီညွတ်ဘဲနဲ့အာဏာသိမ်းထားတာဖြစ်တယ်။ဒါကြောင့်မို့လို့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရလည်းသူတို့ရဲ့အာဏာသိမ်းမှုဟာအာဏာသိမ်းဟိုအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေနဲ့မညီညွတ်တဲ့အတွက်ဒါရာဇဝတ်မှုမြောက်တယ်ဒါနိုင်ငံတော်ပုံကံမှုမြောက်တယ်တရားမဝင်ဘူးဒါကြောင့်မို့လို့ကျမတို့ကအခုဒီအာဏာသိမ်းစစ်ကောင်စီရဲ့ကိုယ်စားနော်ခန့်အပ်ပြီးတော့ခန့်အပ်ပြီးတော့ကိုယ်စားပြုပြီးတော့ပြည်သူလူထုရဲ့ mandate ကိုကိုယ်စားမပြုဘဲနဲ့ပြောသွားတဲ့ခုနအတမ်းအကြီးရဲ့စကားဒီတရားမဝင်ဘူးခုနပြည်သူလူထုလည်းသူ့နောက်မှာရှိမနေဘူးအခုဘာကြောင့်ရှိမနေဘူးလို့ကျမတို့ပြောနေနိုင်လဲဆိုလို့ရှိရင်အခုပြည်သူလူထုကတခဲနဲ့နော်ဟိုပြောရမယ်ဆိုလို့ရှိရင်ကန့်ကွက်နေကြတာဖြစ်တယ်စစ်အာဏာသိမ်းမှုကိုနော်အရွယ်မျိုးစုံကနေပြီးတော့ကန့်ကွက်နေကြတာဖြစ်တယ်။ဆိုတော့ဒီဟာကအသက်တည်ပြနေတယ်။အဲ့တော့တရားဝင်မှုနိုင်ငံတကာနိုင်ငံအနေနဲ့ဆက်ဆံတဲ့အခါမှာ internal legitimacy external legitimacy ရှိပါတယ်။ sovereignty နဲ့ပတ်သက်လို့ရှိရင်လည်းဒီအတိုင်းပါပဲ။ပြည်တွင်းမှာတက်ရောက်တဲ့အချုပ်အခြာအာဏာ၊ပြည်ပမှာတက်ရောက်တဲ့အချုပ်အခြာအာဏာရှိပါတယ်။အဲ့တော့ဒီအဖွဲ့အစည်းတွေဟာဒီအချုပ်အခြာအာဏာနှစ်ခုလုံးကိုကျမတို့ကကိုယ်စားမပြုဘူးလို့ပြောချင်ပါတယ်။ဘာကြောင့်လဲဆိုရင်အခုဒေါက်ဆန်းစုကြည်ဟာနိုင်ငံခြားရေးဝန်ကြီးဖြစ်ပါတယ်။ထိန်းသိမ်းခံနေရစေဖြစ်တယ်အဲ့တော့ဒီမှာရှိနေတဲ့ဒီပြည်ပမှာရှိနေတဲ့တန်ခင်းတမန်ခင်းမှာရှိနေတဲ့တာဝန်ထမ်းဆောင်နေတဲ့သူတွေအကုန်လုံးကတစ္ဆာခံရမှာဒီသူတို့ရဲ့ဝင်ကြီးဖြစ်ပါတယ်ပြည်တော်စုဝင်ကြီးဒေါက်ဆန်းစုကြည်ဖြစ်ပါတယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နောက်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်ခန့်အပ်ထားခဲ့တဲ့တန်တမန်တွေဖြစ်ပါတယ်ဆိုတော့ဒါကြောင့်မို့လို့ဒီစစ်အစိုးရကိုအဲ့တော့ဒီအတွက်ကြောင့်မို့လို့ကျွန်တော်တို့ဆိုလိုချင်တာကလက်ရှိဒီကမ္ဘာတစ်နယ်တစ်လျှောက်မှာရောက်ရှိဖွင့်လှစ်နေတဲ့ဒီတန်ခင်းတမန်ခင်းတန်တမန်တွေအားလုံးဒီမတရားထိန်းသိမ်းခံရတဲ့မတရားအာဏာသိမ်းခံရတယ်ပြီးတော့ဒါပေမဲ့ပြည်သူလူထုကတော့သူတို့ကိုအခုချိန်ထိသူတို့ရဲ့ခေါင်းဆောင်တွေဖြစ်အစိုးရဖြစ်အတိအမှတ်ပြုနေကြဆဲဖြစ်တယ်အဲ့တော့ဒီလိုပြည်သူလူထုကပေးထားတဲ့အချုပ်အခြာအာဏာအပေါ်မှာအခုနိုင်ငံတကာလည်းဒီစစ်အစိုးရကိုဆန့်ကျင်နေဆိုတော့ပြည်ပမှာလည်းသူတို့ရဲ့အချုပ်အခြာအာဏာရဲ့တက်ရောက်မှုဟာအင်မတန်မှချိနဲ့နေပါတယ်ဒါကြောင့်မို့လို့နိုင်ငံတကာရောက်နေတဲ့မြန်မာတန်တမန်တွေကိုအကြောင်းကြားစာတွေလုပ်ပြီးတော့ဟိုဘောနော်သတင်းပို့တယ်အကြောင်းကြားတယ်ကိုယ့်ကိုခန့်ခဲ့တဲ့နိုင်ငံသားရဲ့ဝင်ကြီးနော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပေါ်မှာပဲဒါသူတို့တစ္ဆာစောင့်သိရမှာဖြစ်တယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒီဘုသူစီကမန်းတေးရထားလဲပြည်သူလူထုစီကမန်းတေးရထားတာဖြစ်တယ်ပြည်သူလူထုရဲ့တရားမဝင်မဲတွေနဲ့ရွေးကောက်တင်မြှောက်ခံရတာဖြစ်တယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီစာအုပ်ထုတ်ပြန်
โอเคအဲ့တော့တကယ်လို့စစ်ကောင်စီကဒီတန်အမှတ်တွေကိုသူတို့ညွှန်ကြားချက်ပေးမယ်ဆိုရင်တစ်ဖက်မှာလည်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကနေပြီးတော့ဒီကိုယ့်ရဲ့ဒီပြည်သူတွေရွေးကောက်ထားတဲ့ပြည်ထောင်စုလွှတ်တော်ကိုပဲကုစားပြုဖို့ပေါ့နော်အခုဒီအစိုးရကိုပဲဒေါက်ဆန်းစုကြည်တို့အစိုးရကိုပဲကုစားပြုဖို့ဆိုရင်တန်တမန်တွေဘက်ကဒီစစ်ကောင်စီရဲ့ညွှန်ကြားချက်တွေကိုသူတို့ဘယ်လိုတုံ့ပြန်သင့်လဲ
ဒါကတော့မလိုက်နာခြင်းအပြင်တုံ့ပြန်လို့ရပါတယ်နောက်ပြီးတော့အခုဆိုလို့ရှိရင်ဟိုကျွန်တော်တို့ဒါသူတို့အခက်ခဲဖြစ်အောင်တော့လုပ်နေတာတော့မဟုတ်ပါဘူးဒါတန်တမန်ဝင်တဲ့နေဟာကိုယ့်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ဘယ်ဟာအကောင်းဘယ်ဟာအဆိုးလဲဆိုတာအာဒါသူတို့ဟိုသိနိုင်တဲ့လူပုဂ္ဂိုလ်တွေဖြစ်ပါတယ်နော်ဆိုတော့အခါကျတော့သူတို့ရဲ့ဟို rationality ကိုကျမတို့လေးစားတယ်နောက်တစ်ခုကကျတော့သူတို့ရဲ့အတိုင်းပြည်ပေါ်မှာထားရှိတဲ့တစ္ဆာစောင့်သိမှုကိုကျမတို့တန်တရားမဖြစ်ဘူးအဲ့တော့ဘယ်လိုပဲနိုင်ငံရေးဖိအားတွေကြောင့်ပဲဖြစ်ဖြစ်ပေါ့နော်ဒါဟို ဘသူကတရားဝင်တယ်ဘသူကတရားမဝင်ဘူးဆိုတာသူတို့သိပါလိမ့်မယ်။ဒါကြောင့်မို့လို့ဒါလေးကိုတစ်ချက်အတန်တမန်အနေနဲ့တောက်ခံပေးကြဖို့လို့ ਨੇ ။ဒါရိုးရိုးရှင်းရှင်းလေးပါပဲ။အာဏာပီဆန်တယ်ဆိုတာရိုးရိုးလေးပဲမလိုက်နာကြဘူးပဲ။ဒီစစ်အစိုးရရဲ့အတန်ခိုင်းတာတွေမလုပ်ဖို့ပဲ။ဒီတိုင်းမဲ့ပုံနေမြဲကြားနေမြဲအဲကိုယ့်ကိုလည်းမထိခိုက်ဘဲနဲ့ကျွန်တော်တို့ဆက်ပြီးတော့နေလို့ရတဲ့အနေအထားမျိုးတွေရှိပါတယ်။ဒါကြီးညာချက်တွေကတော့ဟိုညွှန်ကြားချက်တွေတော့၎င်းလာပါလိမ့်မယ်။ဒါတွေကိုကိုယ့်ရဲ့ rational နဲ့ကိုယ့်အသိမှုနဲ့ကိုယ့်တန်တမန်လောက်ပိုင်ခွင့်အနေနဲ့ကျွန်တော်တို့ဟိုတိုင်းပြည်ကိုကယ်တင်နိုင်တာတွေတိုင်းပြည်ရဲ့ဟိုဒီစစ်အုပ်ချုပ်ရေးရနေပြီးတော့လွတ်မြောက်ဖို့လုပ်နေတာတန်တွန်းနေမှာအခွင့်အရေးတွေအများကြီးရှိနေပါတယ်။
အဲ့တော့တောက်ချာနေကကျင်းပသွားတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာအထူးအစည်းအဝေးပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အဲ့ဒီအရေးပေါ်အထူးအစည်းအဝေးမှာဆိုလို့ရှိရင်ဒီပြည်ထောင်သံမတ်ကြီးကနေပြီးတော့ဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ပန်ကြားလွှာပေါ့နော်အဲ့ဒီစာကိုလည်းသူဖတ်သွားတယ်ဆိုတော့အဲ့တော့ကုလသမဂ္ဂဘက်ကဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကိုသူတို့အတိမတ်ပြုတ်ထားတယ်ဆိုတဲ့သဘောမျိုးလည်းတွေ့ရတော့အဲ့တော့ဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနဲ့နိုင်ငံတကာမှာလည်းတရားဝင်ဒီနိုင်ငံကိုစားပြုအဖွဲ့အနေနဲ့တော့ဘယ်လိုဆက်လုပ်ရှာသွားမှုရှိလဲရှင်
ဟုတ်ကဲ့အခုဒါဒီအခြေအနေကအခုကျွန်တော်တောင်းဆိုနေတာတွေရှိရပေါ့နော်ခုနဟိုခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ပြန်လှုပ်ပေးဖို့ပေါ့ပြန်လှုပ်ပေးဖို့တွေနောက်ပြီးတော့ဒီမိုကရေစီကိုပြန်ပြီးတော့ restore လုပ်ဖို့ဒါတညီတညွတ်ထဲအဲနိုင်ငံတကာကရောကျွန်တော်တို့ပြည်တွင်းကရောတောင်းဆိုနေကြတာဖြစ်တယ်ပထမအချက်ကကျွန်တော်ပြောချင်တာဒီကိစ္စကိုအာဏာသိမ်းစစ်ကောင်စီအနေနဲ့မြန်မြန်ထပ်ထပ်လုပ်ဖို့ပါဒါဆိုသူတို့တော့လည်းတက်တာမယ်တိုင်းပြည်တွေလည်းအဲဘာပဲပြောခုပြည်သူလူထုတွေလမ်းပေါ်ထွက်နေရတဲ့ကိစ္စတွေပေါ့နော်ဒါတွေနစ်နာမှုတွေအချိန်ကြာလာလို့ရှင်ဖြစ်လာနိုင်တယ်အဲနောက်ပြီးတော့အခုတိုင်းပြည်ရဲ့စီးပွားရေးအခြေအနေပေါ့ဒါစစ်အုပ်စုရဲ့အကျိုးစီးပွားတော့ထိချိန်မှထိမှာပေါ့သူတို့စူထားဆောင်းထားတာတွေနဲ့ဒါပေမဲ့လည်းတိုင်းပြည်ရဲ့စီးပွားရေးကတချို့ရက်တွေမှာ trade က zero ဖြစ်သွားတာတွေရှိတယ်ဆိုတော့ဒါတွေကကြာလာလို့ရှိရင်တိုင်းပြည်တွေလည်းမကောင်းပါဘူးဒီချက်လက်တွေကိုဟိုထားဟိုပေါ့နော်အကြည့်ချင်းအပြင်ဒီ CDM လောက်ရှားမှုဟာကျွန်တော်တို့ဟိုဘယ်လိုပြောမလဲထိရောက်မှုရှိတယ်ခုနကကုလသမဂ္ဂပေးဟို legitimacy ရအောင်ကျွန်တော်တို့ဟိုစူးစမ်းပြီးတော့ရတဲ့ channel တွေကနေပြီးတော့စူးစမ်းဆောင်ရွက်နေကြတာဖြစ်တယ်ဆိုတော့ပြင်ပမှာယုံနေဒီလိုအပ်လို့ရှိရင်တော့လည်းကျွန်တော်တို့ဒါဟိုပြင်ပနေပြီးတော့ချိတ်ဆက်ပြီးတော့ဆောင်ရွက်ရမယ့်အနေအထားတွေရှိတယ်အခုလောလောဆယ်တော့ကျွန်တော်တို့ပြည်တွင်းကနေပြီးတော့ပဲအခုလိုမျိုး internet platform တွေပေါ့နော်ဒီကနေကနေပြီးတော့သုံးပြီးတော့ဆက်သွယ်နေရအောင် covid ကာလဖြစ်တဲ့အတွက်ကဘာကြီးမှလည်းလူကိုယ်တိုင်ဒီသွားပြီးတော့တက်နေကြတာမျိုးမဟုတ်ပါဘူးเนาะဒါအကုလသမဂ္ဂအစည်းအဝေးပါဝင်အစည်းအဝေးတော်တော်များများဟာဒီ Zoom platform တို့တခြား application platform တွေကနေပြီးတော့လုပ်နေကြတာဖြစ်တဲ့အတွက်အဲကျွန်တော်တို့အနေနဲ့ကတော့အခုအနေထားအထိ international ကိုပြောတဲ့အခါမှာဒီ platform တွေကနေပြောလို့အဆင်ပြေနေဆုံးပါပဲအဲ့တော့ဟိုနောက်ထပ်ဒီဘက်မှာရုံးခွဲတွေဖွင့်သွားဖို့ delegate လုပ်သွားဖို့ဆိုတာတွေကတော့ကျွန်တော်တို့ဟိုစိတ်ချရတဲ့တန်ခိုးပေါ့ဟိုနိုင်ငံရေးအရာပေါ့လေအထူးအဖြစ်နိုင်ငံရေးအဖြစ်ကျွန်တော်တို့တေချာအခြေလဲဆွေးနွေးပြီးတော့လုပ်ဖို့လို့စူးစမ်းဆောင်ရွက်နေတဲ့လမ်းကြောင်းတွေတော့ရှိနေပါတယ်ဒါပေမဲ့ကျွန်တော်တို့ဒီကိစ္စအဲ့လောက်ထိရှည်ရှည်ကြီးအချိန်ကိုမသွားစေချင်ပါဘူးအဲအဲ့ဒီဟိုမသွားနိုင်အောင်လည်းဖြစ်နိုင်တယ်များများများဖြစ်အောင်တော့ဟိုကျွန်တော်တို့တွန်းနေပါတကယ်လို့ရှည်ကြခဲ့မယ်ဆိုရင်တော့ကျွန်တော်တို့ဒီနည်းရာကျွန်တော်တို့စဉ်းစားမယ့်ကိစ္စဖြစ်တယ်လို့အဲ့ဒီတော့လည်းပြင်ဆင်ဆောင်ရွက်နေပါတယ်
အဲ့တော့ဒီမြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့အခုလူခွင့်ရေးကောင်စီကနေပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်ပေါ့နော်အဲ့ဒီရဲ့ဆုံးဖြတ်ချက်တောက်ချာနေကသူတို့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်တွေထဲမှာပါတဲ့အချက်တွေအရာရောဘယ်လောက်အထိအရေးပါလဲရှင
်ထူးခြားတာကတော့ခုနဟိုအမြဲတမ်းကန့်ကွက်ရင်ကန့်ဟိုဆန့်ကျင်ပြီးတော့ကာစီကာစီလုပ်နေတဲ့တရုတ်နဲ့ရုရှားကိုယ်တိုင်ဟိုပေါ့နော်ပြည်တွင်းရေးလို့ပြောပေမဲ့လည်းတစ်ဖက်ကလည်းဒီဟာကိုဟိုသွားဖို့လို့ဆိုပြီးတော့သူတို့ပြောသွားတဲ့အချက်ထဲမှာကျွန်တော်တို့သတိထားမိလိုက်တာရှိပါတယ်ဟိုပြောမယ်ဆိုရင်အခုမြန်မာပြည်ရဲ့ဖြစ်နေတဲ့အနေအထားဟာဟိုပြည်တွင်းရေးဆိုပြီးတော့တကယ်တော့ပြစ်ထားမယ့်အနေအထားမဟုတ်ပါဘူးဒါကမ္ဘာဒီမိုကရေစီအေးဟိုသွားချင်တဲ့နိုင်ငံဒီဒီမိုကရေစီကိုလိုထားတဲ့ကမ္ဘာသူကမ္ဘာသားတွေကမ္ဘာပြည်သူတွေကိုပါချိန်ချောင်းနေရဖြစ်ရဖြစ်တယ်မင်းတို့ဘလို့ပဲရွေးကောက်ထားရွေးကောက်ထားမင်းတို့ပေးတဲ့မဲနဲ့ရွေးထားတဲ့သူတွေကိုငါတို့ကြိုက်သလိုလုပ်လို့ရတယ်ဆိုတော့ message ကဘယ်လို့မှလက်ခံနိုင်စရာမရှိရဲ့အဲပေါ့နော်ဒီလှုပ်ဆောင်ချက်ပဲဖြစ်တယ်။ဒါကြောင့်မို့လို့ဒီကိစ္စကိုတရုတ်တို့ရုရှားတို့လိုပါဝင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာပေါ့နော်တောင်းဖို့ပေါ့ဟိုအဓိကဟိုပေါ့ဒီဗီဒီယိုရထားတဲ့နိုင်ငံတွေအနေနဲ့လည်းဒါကိုဟိုထိုက်လျောက်ဒါအတိအမှတ်ပြုရလိမ့်မယ်။နားလည်ရလိမ့်မယ်လို့ကျွန်တော်နားလည်ပါ။နောက်တစ်ခုကျွန်တော်ဒီကနေပြောတစ်ဆင့်ပြောချင်တာကတရုတ်နိုင်ငံအနေနဲ့လည်းမြန်မာပြည်ရဲ့ဒီမိုကရေစီဖြစ်ထွန်းမှုဘာမှထရီထူးထူးစိုးရိမ်စရာမရှိပါဘူး။ကျွန်တော်တို့ခေါင်းဆောင်ကကျွန်တော်တို့ရဲ့နိုင်ငံရေး policy မှာလည်းရှိထားမိသားဖြစ်တယ်။ကျွန်တော်တို့ကအိမ်ကြီးနာခြင်းနဲ့နော်ထိုက်တဲ့နဲ့ဆက်ဆံရေးကောင်းမွန်တဲ့ဆက်ဆံရေးရှိရမယ်ဆိုတော့ကျွန်တော်လက်ခံထားပြီးသားဖြစ်ပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီကနေ့တစ်ဆင့်သတင်းစကားပါကျင်တာကလည်းနော်ကြုံလို့ဒီမြန်မာပြည်ရဲ့ဒီမိုကရေစီအသွင်ပြောင်းရေးဟာတရုတ်ပြည်ရဲ့ပြည်တွင်းကိုဘာမှထိရောက်မှုမရှိပါဘူး။ထို့အတူကျွန်တော်တို့ရဲ့ဒီဒီမိုကရေစီအသွင်ပြောင်းရေးမှာလည်းဒီအပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုနဲ့ထောက်ခံမှုတွေကိုလည်းအင်ဒီယာချင်းနိုင်ငံအနေနဲ့ဆောင်ရွက်ပေးဖို့ကျွန်တော်အနေနဲ့မြစ်တာရက်ခံလိုပါတယ်။ကျွန်တော်တို့ဒီဒီပလိုမက်တစ် channel တွေကနေလည်းဒီသတင်းစကားတွေကိုကျွန်တော်တို့ဖိထားခဲ့ပါတယ်။
တော့ဒီစစ်ကောင်စီကိုနိုင်ငံတကာအစိုးရတွေကအတိမတ်ပြုတ်တဲ့အတိုင်းတာပေါ့နော်အဲ့ဒါရောဟိုမက်ဆီမာအောင်လို့ဘကဘလို့မြင်လဲဘလို့သုံးသပ်ထားလဲရှင့်
အခုထိတော့အတိမတ်မပြုတ်ဘူးဒါကြောင့်မို့လို့ဟိုခုနတောင်းဆိုချက်တွေမှာတွေ့ရတယ်ပေါ့နော် international law နဲ့တောင်း international ဒီနိုင်ငံတကာဥပဒေတွေနဲ့ဆက်ဆံရေးဒီ ethically ပေါ့နော်ကျင့်ဝတ်တွေအရဆိုလို့ရှိရင်သူတို့စာချုပ်စာတမ်းတွေအနေထားတွေနဲ့ခုနပြောတဲ့သူတို့နိုင်ငံတကာကတန်ခင်းတမန်ခင်းကြီးတွေနဲ့ဒီကိစ္စကိုဖိအားပေးဖို့အမျိုးမျိုးစူးစမ်းနေကြတာကိုတွေ့ရပါတယ်ဒီဟာကြီးကဟိုဟိုဘယ်လိုပြောရမလဲဆိုလို့ရှိရင်အထူးအဖြစ်တော့ democracy နိုင်ငံတွေအတွက်တော့အကြီးအကျယ်ဟိုချိန်ချောက်တဲ့ကိစ္စဖြစ်နေတာပေါ့လေနော် data တွေမှာအခုဆိုရင်ကျွန်တော်တို့တိုင်းပြည်ကြီးတယ်မဟုတ်တော့ဘူးခုနထိုင်းဘက်မှာပါဆန္ဒပြတွေပါတယ်ဖြစ်နေပြီထိုင်းမှာလည်းအာဏာသိမ်းဆီဆိုရသိမ်းလိုက်ပြန်ပေးလိုက်ဒီလိုဖြစ်နေတယ်ဆိုတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်မလို့ဒါ regional issue လဲတစားတစားနဲ့ဖြစ်လာနေတဲ့အနေအထားမျိုးတွေ့နေရတယ်ဆိုတော့ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုဟာအမတန်မှနည်းပါတယ်ဒါထင်းထင်းသိမ်းသိမ်းနဲ့သွားဖို့လိုအပ်တယ်ဆိုတော့တစ်ချက်ကြောင့်သာစေအောင်စုနဲ့ဘာပဲပြောစားကျွန်တော်တို့ဆိုတော့သူ့အတန်တမန်တွေဆိုသူတို့နားလည်ပေးပါသူတို့ CRPH ကိုထောက်ခံတယ်တော်လည်းပဲခုနပြောတဲ့ညှိနှိုင်းမှုအဖြစ်တစ်ခုရှာဖို့လို့ဆိုလို့ရှိရင်တော့အာနာသိန်းစေကောင်းဆောင်တွေနဲ့သူတို့တွေးဖို့စ조사လိုက်စ조사ပြီးစကားပြောပေးမယ်အဲ့လိုစ조사တဲ့အခါမှာဆိုရင်ဒါဟာစေကောင်းဆောင်တွေကိုအတိမတ်ပြုတာမဟုတ်ပါဘူးသူတို့နားလည်ပေးပါဆိုပြီးတော့ကျွန်တော်တို့ပြောထားတာရှိပါတယ်အဲ့တော့နိုင်ငံတကာရဲ့အတိမတ်ပြုမှုကတော့အင်မတန် legitimacy ရအင်မတန်ကိုနည်းပါတယ် percentage အပြင်တော်တော်လေးနည်းတဲ့အနေအထားရှိပြီးတော့ CRPH ရဲ့ဖြစ်တည်မှုကိုဒါ legitimacy ကိုအများကြီးထောက်ပံ့ပေးနေတာမျိုးရှိပါတယ်အားရစရာကောင်းပါတယ်
အဲ့တော့ဒီပြီးခဲ့တဲ့အပတ်တွင်းပဲပေါ့နော် American သမ္မတဂျိုးဘိုင်ဒန်ကနေပြီးတော့ဒီမြန်မာနိုင်ငံဒီကစစ်ကောင်းဆောင်ဒီပေါ်မှာသူတို့အဓိကဒီဆီယနာသိမ်းနေပေါ့နော်တာဝန်ရှိတဲ့လူတွေကိုဟိုပြစ်မှတ်ထားပြီးတော့ဒဏ်ခတ်အရေးယူထားတယ်အဲ့ဒါအပြင်ကိုဒီမြန်မာနိုင်ငံကပိုင်ဆိုင်ထားတဲ့ဒီဒေါ်လာ1ဘီလီယံကိုလည်းပေါ့နော်သူတို့ထိန်းသိမ်းထားမယ်ထိန်းချုပ်ထားမယ်ဆိုပြီးတော့လည်းကြေညာဆိုတော့အဲ့ဒီ1ဘီလီယံဆိုတဲ့ဟာအမေရိကန်မှာရှိနေတဲ့မြန်မာနိုင်ငံပိုင်ဆိုင်မှုအဲ့ဒါဘာကိုပြောတာလဲရှင်
အဓိကကျွန်တော်ထင်တယ် trade လုပ်ဖို့လို့အရင်အစိုးရတုန်းကကျွန်တော်တို့တွေနောက်ပြီးတော့ဒီမြန်မာငွေခိုင်မာအားကောင်းဖို့လို့ ਨੇ ဟိုလှုပ်ထားတဲ့ဟာတွေရှိခဲ့ပါလိမ့်မယ်ဆိုတော့ဒါအစိုးရကနေပြီးတော့ပိုင်ဆိုင်မှုတွေပေါ့နော်ဒီအဲ့ဒီဟာတွေကိုကျွန်မနားလည်လိုက်တာကတော့ဒါဒီတရားမဝင်အာဏာသိမ်းစစ်ဆေးရသုံးပိုင်ခွင့်မရှိဘူးဒါဒီတရားဝင်အစိုးရကလှုပ်ထားခဲ့တဲ့အဲဘာပဲပြော reserve ထားတဲ့ဒီ trade မှာထားတဲ့ဟာမျိုးတွေဖြစ်နေတယ်ဗျဒါတော့ဒီဗနာရေးနဲ့ဟိုကော်မတီကလွှတ်တော်ကိုယ်စားလှယ်ဆိုပို့ပြီးတော့ဟိုတိပါလိမ့်မယ်ဒီဗန်များနဲ့ငွေကြေးဆိုင်ရာကော်မတီတို့ဟိုရောကိုယ်စားလှယ်ဆိုလို့ရှိရင်ပို့တိလိမ့်မယ်ဒါတို့လေဆိုတော့ဆိုလိုတာကတော့ဟို conceptually ရအခြေခံသဘောတရားအရတော့ဒါဟာဟိုအာနာသိန်းစစ်ဆိုရနဲ့မဆိုင်ဘူးဒါပြည်သူလူထုကရွေးကောက်တင်မြှောက်ခံထားတဲ့တရားဝင်အစိုးရသားလည်းဒါကိုသုံးပိုင်ငွေရှိတယ်လို့ပြောလိုက်တဲ့ message လို့ကျွန်မဒီလိုပဲနားလည်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီ American အစိုးရဘက်ကဒီလိုဒီအာနာသိမ့်မှုပေါ်မှာသူတို့ပြင်းပြင်းထန်ထန်ပေါ့နော်အရေးယူဆောင်ရွက်တာတွေပေါ်မှာရောဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအနေနဲ့ရောဘယ်လိုမြင်လဲရှင
်ကျိုးဆိုပါတယ်ကျိုးဆိုပါတယ်အဲကျွန်တော်ကတခုပဲထက်ပြီးတော့ဟိုဟိုပါပေါ့နော်ဟိုတိုက်တွန်းရတာကဘာလဲဆိုတော့အရင်တုန်းကလည်းဒီစီးပွားရေးပိတ်ဆို့တာတွေလုပ်ခဲ့တယ်အမဒီထက်ပို့ပြီးတော့ထိရောက်တဲ့အပြောင်းလဲကိုဖြစ်စေနိုင်တဲ့အရေးယူမှုတွေပို့လို့ဖို့ကျွန်တော်တို့ဒီ UN Security Council မှာလည်းသူတို့ဆုံးဖြတ်ခဲ့တာဟိုပေါ့တော့ဟို announcement လုပ်ခဲ့တာရှိတယ်အဲ့တော့ resolution ပေါ့ညင်ညာချက်လိုမျိုးမဟုတ်ဘဲနဲ့ဆုံးဖြတ်ချက်လိုမျိုးချပြီးတော့လက်တွေ့ပါတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လို့ကျွန်တော်တို့ကထပ်မံပြီးတော့တိုက်တွန်းခဲ့ပါတယ်အခုလည်းထပ်ပြီးတော့ဒီအတိုင်းပဲတိုက်တွန်းလုပ်ပါတယ်ခုနပြောတဲ့ CY ပေးဆုံးမှုနဲ့ကျွန်တော်နောက်တဲ့နှစ်20ထပ်ပြီးတော့မဆောင်နိုင်ပါဘူးဟိုပေးလို့လည်းမရပါဘူးဒီပွဲဒီအနေအထားမျိုးမှာဒီအစဉ်လာကြီးဖြစ်အောင်လုပ်လို့မရအောင်အဲ့တော့ဒီထက်ပိုပြီးတော့ပြင်းထန်တဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေနောက်ပြီးတော့ဗမာပြည်မှာစစ်အာဏာသိမ်းလို့ရှိရင်ပြည်သူလူထုရဲ့မဲတွေကိုစိတ်ဆန္ဒတွေကိုတယောမော်ကားလုပ်မယ်ဆိုရင်ဒီလိုပဲပြစ်ဒဏ်ခံရမယ်ဆိုတဲ့အဲဘောနော်နမူနာမျိုးတွေကျွန်တော်တို့လိုအပ်နေပါတယ်နော်အဲ့တော့အဲ့လိုမျိုးဒီအဲ့လိုမျိုးဖြစ်နိုင်မဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေထပ်လုပ်ပေးဖို့ကျွန်တော်တို့ကတော့တိုက်တွန်းပါတယ
်ဒါကတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဝင်ဒေါ်စင်မောင်ဖြစ်ပါတယ်ရှင်